မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကျင်းညာထားတဲ့အရေးပေါ်ကာလကိုစစ်ကောင်စီကဒီကနေ့ပဲနောက်ထပ်6လသက်တမ်းတိုးလိုက်ပါတယ်။နိုင်ငံအနှံ့လက်နက်ကိုင်ပိပခါတွေကြီးထွားလာနေပြီးအတိုက်ခံအင်အားစုတွေအသာစီးရနေတဲ့သတင်းတွေထွက်ပေါ်လာနေချိန်မှာပဲနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံအစည်းအဝေးကျင်းပပြီးတော့အရေးပေါ်ကာလသက်တမ်းတိုးဖို့ဆုံးဖြတ်ခဲ့တာပါ။
2008ခုနှစ်ပုံမှာ425နှစ်ကြီးနိုင်ငံတော်ဝန်တော်အရေးပေါ်အခြေအနေကြေညာထားသည့်ကာလကိုနောက်ထပ်6လတိုးမြင့်တက်မှတ်ကြောင်းတညီပြည်တွင်ဆုံးဖြတ်ခဲ့ပြီ
းရှေ့လာမယ့်2025ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့နဲ့နည်းမြင့်တည်ငြိမ်အေးချမ်းရေးလိုအပ်ချက်တွေရှိနေတာကြောင့်တက်တန်းတိုးဖို့ဆုံးဖြတ်ခဲ့တာလို့လည်းနိုင်ငံပိုင်သတင်းမှာဖော်ပြပါဗျ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာအာဏာသိမ်းပြီး3နှစ်ခွဲပြည့်ချိန်မှာပဲအရေးပေါ်ကာလကိုနောက်ထပ်တက်တန်းတိုးလိုက်တာပါဒီချိန်ပါနဲ့ဆိုရင်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကအရေးပေါ်ကာလတက်တန်းတိုးခဲ့တာ6ချိန်ရှိသွားပါပြီအခုနောက်ဆုံးချိန်တက်တန်းတိုးဖို့ရပိုင်းအလိုမှာပဲဖွဲ့စည်းပုံအခြေခံဥပဒေအရကာလုံအစည်းအဝေးကိုဥဆောင်ရမယ်တမရတာဝန်တွေကိုလည်းစစ်ကောင်စီအကြီးအကဲကလွှဲပြောင်းယူခဲ့ပါတယ်ရှင်